မင်္ဂလာပါရှင်။အင်တာနက်ချာနယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့ဒီနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့တက္ကသိုလ်ဝင်ဆောင်မဝဲအောင်မြင်ခဲ့သောအကျဉ်းသားကျောင်းသားကျောင်းသူများအနက်မှ55ဦးကိုလွန်ငိမ့်တက်တာခွင့်ဖြင့်လွတ်မြောက်တဲ့ဆိုတဲ့သတင်း2022ဝက်အတွင်းတင်ပို့ရောင်းချမှုအများဆုံးဖုန်းဖြစ်လာတဲ့ iPhone 11ဆိုတဲ့သတင်းဈေးအသက်သာဆုံး 5G ဖုန်းနဲ့ Trio ကြိုးမဲ့ချာချာတို့ကို Samsung မိတ်ဆက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့တက္ကသိုလ်ဝင်ဆောင်မဝဲအောင်မြင်ခဲ့သောအကျဉ်းသားကျောင်းသားကျောင်းသူများအနက်မှ55ဦးကိုလူငယ်တက်တာခွင့်မြင့်လွတ်မြောက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။2018-2019 ပညာသင်နှစ်နဲ့2019-2020 ပညာသင်နှစ်တို့မှာတက္ကသိုလ်ဝင်ဆောင်မဝဲအောင်မြင်ခဲ့တဲ့အကျဉ်းသားကျောင်းသားကျောင်းသူများအနက်မှ55ဦးကိုလူငယ်တက်တာခွင့်နဲ့စက်တင်ဘာလ5ရက်နံနက်ပိုင်းကပြန်လည်လွတ်မြောက်ခဲ့တယ်လို့သိရပါတယ်။လူငယ်တက်တာခွင့်နဲ့ပြန်လည်လွတ်မြောက်လာသူ55ဦးအပြင်ရှုံးရက်ခန်းစားခွင့်ရရှိသူ38ဦးရှိတယ်လို့လည်းသိရပါတယ်။အကျဉ်းထောင်အသီးသီးမှာအကျဉ်းကြခံနေရတဲ့2018-2019ပညာသင်နှစ်နဲ့2019-2020ပညာသင်နှစ်တို့မှာတက္ကသိုလ်ဝင်ဆောင်မဝဲအောင်မြင်ခဲ့သူတွေကိုတက္ကသိုလ်ဝင်ဆောင်မဝဲအောင်မြင်မှုကိုချီးမြှင့်တဲ့အနေနဲ့၎င်းလူမှုရေးအရာငယ်ညာသောအဖြစ်၎င်းနိုင်ငံတော်ရဲ့စေတနာကိုနားလည်ကြပြီးတော့ပြင်ပတွင်တက္ကသိုလ်ပညာဆက်လက်သင်ကြားနိုင်ရန်ရှေးရှုတဲ့အနေနဲ့၎င်းရာဇဝတ်ကျင့်ထုံးဥပဒေပုံမှား400ပုံမှားခွဲ1အရာနိုင်ငံတော်သမ္မတကပြည်တယ်မှလူငယ်တက်တာခွင့်ပြုခဲ့ခြင်းဖြစ်ပါတယ်။ပြန်လည်လွတ်မြောက်ခဲ့တဲ့55ဦးမှာပြည်တယ်ကြခန့်ရန်ကြံကာလတစ်နှစ်ဝန်းကျင်ရှိသူ73ဦးဂုံတူးနှစ်ပါတာနဲ့အထက်ရရှိသူ29ဦးတပါတာဂုံတူးရရှိသူနဲ့ရိုးရိုးအောင်73ဦးပါဝင်ပြီးတော့ရှုရဲ့များခန်းစားရသူ38ဦးမှာဂုံတူးနှစ်ပါတာနဲ့အထက်ရရှိသူ2ဦးတပါတာဂုံတူးရရှိသူနဲ့ရိုးရိုးအောင်36ဦးပါဝင်တယ်လို့သိရပါတယ်။ဆက်လက်ပြီး2022ဝက်အတွင်းတင်ပို့ရောင်းချမှုအများဆုံးဖုန်းဖြစ်လာတဲ့ iPhone 11ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ iPhone 12ကိုမိတ်ဆက်မှုကမကြခင်ထွက်ပေါ်လာနိုင်ပါတယ်။ Omdia ရဲ့သုတေသနတစ်ခုအရ2022ဝက်အတွင်းတင်ပို့ရောင်းချမှုအများဆုံးစမတ်ဖုန်းက iPhone 11 ဖြစ်တယ်လို့သိရပါတယ်။အခြား iPhone model တွေလည်းထိပ်တန်း10စီးရင်ပါဝင်ခဲ့ပါတယ်။2020အတွင်းရေပန်းစားတဲ့ဖုန်းကတော့ iPhone 11 ဖြစ်လာနိုင်ပါတယ်။ iPhone 11 ဟာမနစ်ကလိုမျိုး iPhone 10R လိုမျိုးအောင်မြင်မှုရရှိခဲ့ပါတယ်။ Omdia သူတေသနအရ Apple ဟာဒီနှစ်အတွင်း iPhone 11 39.8 တန်းထုတ်လုပ်ထားပါတယ်။မနစ်ကတော့အောင်မြင်ခဲ့တဲ့ iPhone 10R ထက်10.8 တန်းကျော်ပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေပေမဲ့လည်း iPhone ရောင်းအားကအလွန်ကောင်းမွန်ပါတယ်။ iPhone 11မှာထူးခြားတဲ့လုံဆောင်ချက်အသစ်နဲ့တိုးတက်မှုတို့ပါဝင်လာပါတယ်။ဈေးနှုန်းကလည်းအရင် model ထက်ဒေါ်လာ50တက်တာပါသေးတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ဈေးအသက်သာဆုံး 5G ဖုန်းနဲ့ Trio ကြိုးမဲ့ချာချာတို့ကို Samsung မိတ်ဆက်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Samsung ဟာ Live and Storage အမီယာ online ပွဲမှာထုတ်ကုန်သစ်တွေကိုမိတ်ဆက်လိုက်ပါတယ်။ဒီပွဲမှာ Galaxy A42 5G ဆိုတဲ့ဈေးသက်သာတဲ့ 5G ဖုန်းအပြင်ထုတ်ကုန်များစွာအားသွင်းနိုင်တဲ့ကြိုးမဲ့ချာချာစနစ်အပြင် Galaxy Tab A7 အမီယာ Android Tablet ကိုလည်းပြသခဲ့ပါတယ်။ Galaxy A42 5G ကတော့ Samsung ရဲ့ A series အလယ်လက်တန်းစားဖုန်းဖြစ်ပါတယ်။ကြောဘက်မှာကင်မရာလေးလုံးပါဝင်ပြီးတော့မျက်နှာပြင်ကတော့ 6.6 လက်မှ OLED Display နဲ့ဖြစ်ပါတယ်။အနက်ရောင်အနေနဲ့ဒီနှစ်နှောင်းပိုင်းမှာထွက်ရှိလာမှာပဲဖြစ်ပါတယ်။ Wireless Charger Trio ကတော့တပြိုင်နက်တည်းထုတ်ကုန်3ခုအထိကြိုးမဲ့အားသွင်းနိုင်ပါတယ်။ Wireless Charger Duo Near စက္ကန့်နဲ့ထုတ်ကုန်ဖြစ်ပါတယ်။Samsung ရဲ့ထုတ်ပြန်ချက်ထဲမှာအားသွင်းမြန်နှုန်းကိုမဖော်ပြထားပါဘူး။ Sam Mobile ဖော်ပြချက်အရယူရို96နဲ့ကျသင့်ပါတယ်။မျက်နှာပြင်10.4လက်မအရွယ် Galaxy Tab A7 မှာတော့ Adobe Atmos ထောက်ပံ့ထားတဲ့ speaker လေးလုံးပါဝင်လာပါတယ်။ဈေးနှုန်းကတော့မသိရသေးပါဘူး။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးထာနာရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝီမြင့်မှုပါ။